တချင်းဖြစ်ပက်တင်တဲ့မစ်ဆိုင်တော်နောက်ဆုံးအချိန်ဆက်ဆက်မှုကိုမြောက်ကိုရီးယားကောင်းဆောင်ကင်ချွန်ကြည့်ရှုနေတဲ့ဗီဒီယိုကိုမြောက်ကိုရီးယားကဒီကနေ့ပဲပြသလိုက်ပါတယ်။ဟွာဆောင်15လို့မြည်ပေးထားတဲ့မစ်ဆိုင်တော်ကိုတော့ပြုံရဲမြို့တော်မြောက်ဘက်စင်တက်စကန်ကနေမနေ့ကပဲပြစ်လွတ်လိုက်တာဖြစ်ပြီးကီလိုမီတာ4500အမြင့်ထိရရှိခဲ့တဲ့ပြီးတဲ့နောက်ကီလိုမီတာ1000လောက်ပြန်တန်းပြီးချိန်မှာတော့ကိုရီးယားကျွန်းဆွယ်ရှိပဲဂျပန်နိုင်ငံမှာတည်ထောင်စီးပွားရေးဆောင်ရေနံနိမိတ်ကိုကြားရောက်ခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကတော့စမ်းသပ်မှုအောင်မြင်တဲ့အကြောင်းနဲ့နျူကလ িয়ার စွမ်းရည်ကိုတမိုင်းဝင်ပိုင်ဆိုင်လိုက်ကြောင်းဂုဏ်ယူပြောဆိုခဲ့ပါတယ်။ကျန်းချင်သူတွေကတော့ဟွာဆောင်15မစ်ဆိုင်းတော့အမေရိကန်ပြည်အောင်စုထိပြစ်ကတ်နိုင်စွမ်းရှိတယ်လို့ပြောနေကြပေမဲ့နျူကလ িয়ার ထိပ်ဖို့တက်စင်ပြစ်လွတ်ဖို့အတွက်ကတော့လေးလံလွန်းတဲ့အတွက်မဖြစ်နိုင်ကြောင်းပြောဆိုနေကြတာပါ။မစ်ဆိုင်းတော့တဲ့ကကမ္ဘာလေတူတွေပြန်လည်ဝင်ရောက်နိုင်အောင်မြောက်ကိုရီးယားကတည်ဆောက်နိုင်စွမ်းရှိရလားဆိုတဲ့အပေါ်မှာလည်းတန်တရားရှိနေကြပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းစွမ်းရည်ပေါ်တန်တရားအမြင်တွေရှိနေပြီပဲလေ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကတော့ကမ္ဘာကြီးကိုစစ်ပွဲနဲ့နှိစက်အောင်တွန်းပို့လာရောက်နေတဲ့အကြောင်းပြောဆိုလိုက်တာပါ။အမေရိကန်ကမြောက်ကိုရီးယားနဲ့စစ်ဖြစ်ဖို့ကြိုးပမ်းနေတာမဟုတ်ကြောင်းနဲ့မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးဆန်းသတ်မှုတွေလိုရန်လိုရလိုရတဲ့အကြောင်းစစ်ဖြစ်လာနိုင်တဲ့အကြောင်းမနေ့ကကုလသမဂ္ဂလူညွှန်းကောင်စီအရေးပေါ်စည်းဝေးမှာတမန်ကြီးဟေးလီကတတိပေးသွားပါတယ်။စစ်ဖြစ်ခဲ့မယ်ဆိုရင်လည်းမြောက်ကိုရီးယားချိန်မုန်းခံရမှာဖြစ်တဲ့အကြောင်းတတိပေးပြောဆိုခဲ့တာပါ။မြောက်ကိုရီးယားနဲ့တန်တမန်ရေးစည်းရေးသိပ္ပံနဲ့နည်းပညာကုသရေးဝန်ကြီးဆက်ဆံတွေအားလုံးဖြတ်တောက်ဖို့လေကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတမန်ကြီးဟေးလီကတိုက်တွန်းသွားပါတယ်။